ထိုင်းနိုင်ငံစမုတ်ပရာကန်ပြည်နယ်ဗန်ဖီမြို့နယ်ထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်ရေခဲစိုင်ရုံအလုပ်သမားတွေမှာကိုဗစ်ကူးစက်မှုရှိနေတဲ့အတွက်ရေခဲထုတ်လုပ်ဖြန့်ဝေမှုကိုဇွန်လ9ရက်နေ့ကစပြီးယာယီရပ်ဆိုင်းလိုက်ပါတယ်။အဲဒီမှာရေခဲစိုင်ရုံအလုပ်သမား156ယောက်ကိုစစ်ဆေးရမှာယောဂါပိုအကူးဆက်ခံရသူက86ယောက်ရှိပြီးအဲဒီထက်မှာမြန်မာအလုပ်သမားက86ယောက်ပါနေတယ်လို့ပြည်내ကျန်းမာရေးအဖွဲ့ကလည်းသတင်းထုတ်ပြန်ပါတယ်။စိုင်ရုံအလုပ်သမားရာဂိုင်းနှုန်း90ကျော်မှာဒီယောဂါပိုးတွေ့နေရကြောင်းနဲ့ COVID-19 ပိုးဟာအေးခန်းနဲ့ကရေခဲတုပ်တွေရဲ့မျက်နှာပြင်ပေါ်မှာရက်တော်ကြာရှင်သန်နိုင်ခြေရှိတဲ့အတွက်ရေခဲဖြန့်ဝေမှုကိုရပ်ထားရတာဖြစ်ကြောင်း Smoke Program Data ကယောဂါထိန်းချုပ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ပိုးတွေ့လူနာအများစုဟာသိသာတဲ့ယောဂါလက္ခဏာမပြဘူးလို့လည်းပြောပါတယ်။အခုဆိုရေခဲဆက်ယုံနှစ်ယုံကိုပိတ်ထားရတာပါ။အဲ့ဒီမှာမြန်မာဆက်ယုံအလုပ်သမား80လောက်အကူးဆက်ခံနေရတာဖြစ်ပြီးဒီယောဂါကူးစက်မှုရှိမရှိစစ်ဆေးဖို့လိုအပ်တယ်လို့ရွှေပြောင်းအလုပ်သမားအခွင့်ရေးကွန်ရက်ကဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ကျွန်တော်ဒီမှာဒီစိတ်နည်းနဲ့တက်လာဘူးမတက်လာဘူးဆိုတာမစစ်ဆေးလို့မတက်တဲ့လို့ကျွန်တော်တုံ့တက်တယ်။အခုတော့သူကစိတ်ရည်ရမှခံပြောက်တဲ့ဒီစိတ်ကိုဟိုကျွန်တော်လက်သားဒီပါဒီဆန်းနဲ့လည်းတော့လက်စိတ်ကိုစိတ်နဲ့ကွာအကုန်ပို့ယောဂါဥရနဲ့ချင်းနဲ့ထပ်ထပ်တူတူလာတာပေါ့
။ထိုင်းမှာ smoke ပရယကံချာချိုဆောင်းနဲ့ချွန်ဘူရီပြည်နယ်3ခုအတွက်ရေခဲပိုပင်းနေတာကိုရပ်လိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလက်ရှိကိုဗစ်တက်တဲ့လှိုင်းကူးစက်မှုကဒီလပိုင်းတွင်းမှာပဲနေ့စဉ်ထောင်ချီတိုးလာနေတာဖြစ်ပြီးဇွန်လ9ရက်နေ့အထိဆိုအတည်ပြုလူနာက 38,000 နီးပါးရှိပြီးသေဆုံးသူက1200ကျော်ရှိနေပါတယ်။